မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုနှုန်းဟာအရင်နှစ်ခတည်းစာရင်နှစ်ဆနီးပါးမြင့်တက်သွားတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ထုတ်ပြန်လိုက်တဲ့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Andy Barma ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကရောဘယ်လိုတုံ့ပြန်ပါသလဲ။ဆက်ပြီးတော့နားဆင်ပါရှင်။2015ခုနှစ်မှတ်တမ်းအရလူခွင့်ရေးချိုးဖောက်မှု84မှုရှိခဲ့ရာကနေ2016ခုနှစ်အတွင်းတိုင်းနယ်ပြည်နယ်10ခုအတွင်းလူခွင့်ရေးချိုးဖောက်မှုပေါင်း154မှုအထိရှိလာကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့အစီရင်ခံစာကဆိုပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာမြန်မာတပ်မတော်ဘက်ကကျူးလွန်မှုတွေပိုးပြီးများပြားကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Andy Barma ရဲ့စီမံအဖွဲ့ဝင်မတ်မွန်နေလီကပြောပါတယ်
ညာရောအချင်းဒီစစ်တပ်ဖက်ကကျူးလွန်တာကတော့အများဆုံးဖြစ်တယ်။အဲ့ဒီထက်မှမှဒီဒီလူရှင်ပေါ့နော်ဒီလူရှင်ကြီးတွေပေါ့နော်အဲ့လိုမျိုးကျူးလွန်တာတွေရှိပါတယ်။ဆိုတော့ရှင်ရင်းအချိန်တည်းမှာလည်းကျမတို့ကောက်ခံတဲ့ထင်မှဒီလက်နက်ကအဖွဲ့ကြီးပေါ့နော်ဒီချမ်းပြည်ဘက်မှာဆိုလို့ရှင်လည်းလက်နက်အဖွဲ့ကြီးများတာပေါ့ဆိုတော့အဲ့ဒီလက်နက်အဖွဲ့ကြီးကနေချိုးဖောက်တဲ့ကိစ္စတွေကတော့အချို့တည်းပေါ့နော်အဲ့လိုမျိုးတွေ့ရပါတယ်
။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာသူတို့လိုချင်တဲ့ဒီမိုကရေစီအစိုးရလို့ပြောလို့ရပေမယ့်အဟန့်အတားတွေအများကြီးရှိနေတဲ့အပေါ်မှာလူခွင့်ရေးအခြေအနေတိုးတက်လာအောင်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့မတ်မွန်နေလီကပြောပါရယ်။ Andy Barma ရဲ့အစီရင်ခံစာပါအချက်တွေကိုအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကလည်းလေ့လာနေကြောင်းအတွေ့အမှုဦးစစ်မြိုင်ကပြောပါရယ်။ဒါပေမဲ့လူခွင့်ရေးချိုးဖောက်မှုတွေပိုးပြီးများလာတဲ့အချက်ကိုတော့သူတို့လက်ခံကြောင်းနဲ့လူမှုရေးနဲ့မူရစ်ဆေးဝါးပြဿနာတွေနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ကိစ္စတွေဟာအဓိကအကြောင်းအရာတွေဖြစ်တယ်လို့သူကအခုလိုသုံးသပ်ပါတယ်
။လူမှုရေးနဲ့လူတွေရဲ့နေထိုင်မှုပုံစံနေရာလည်းတော်တော်လေးပြောင်းလာတဲ့အခါကျတော့အဲ့ဒီမှာလည်းလူမှုရေးဆိုင်ရာပြဿနာတွေကတော်တော်လေးပဲများလာတာရှိတယ်။နောက်မူရစ်ဆေးဝါးပိုင်းဆိုင်ရာလည်းများလာတဲ့အတွက်ဒီမှာလည်းကျွန်တော်တို့လူပြည်နဲ့ပတ်သက်လို့ဖြစ်ခဲ့မှုတွေလည်းများလာတယ်နောက်ကျွန်တော်တို့တိုင်းနာဒေသဒီမှာလည်းတချို့ဒေသဒီမှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်တဲ့အတွက်ဒီတိုက်ပွဲဖြစ်တဲ့နယ်မြေတွေပဋိပက္ခဖြစ်တဲ့နယ်မြေတွေကတော့သူ့ရဲ့သဘောတဘာဝအရာကိုကသူ့ခွင့်ရေးထိခိုက်မှုတွေဖြစ်တဲ့သဘောအဲ့လိုရှိပါတယ်ဆိုတော့ဟိုခုနပြောလို့များလာတဲ့ဆိုတော့ဟိုအနေထားကတော့အကြောင်းလည်းမျိုးချောင်တာပို့ပြီးတော့ရင်ဟိုသုံးတတ်မယ်ဆိုတော့အဲ့ဒါသဘာဝကျတယ်လို့ကျွန်တော်မြင်ပါတယ်
တဖက်မှာလည်း NLD အစိုးရလက်ထက်ပွင့်လင်းမြင်သာမှုရှိလာတဲ့အတွက်အာဏာပိုင်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေလက်စားမှုတွေကိုလူမှုကွန်ရက်သတင်းမီဒီယာတွေကနေတဆင့်ထုတ်ဖော်တင်ပြခွင့်ရခဲ့တယ်လို့ကရင်လူခွင့်ရေးအဖွဲ့တာဝန်ရှိသူတို့ကလည်းပြောပါတယ်Andy Barma ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့စစ်ဘေးဒုက္ခသည်တွေအပေါ်လူသားချင်းစာနာတဲ့အကူအညီတွေတားဆီးခံရမှုလူခွင့်ရေးချိုးဖောက်သူတွေကိုအပြစ်ပေးအရေးယူတာမျိုးမရှိတာဖိနှိပ်တဲ့ဥပဒေပုံမှားတွေဆက်ပြီးတည်ရှိနေတာတွေကိုအဓိကဝေဖန်ထောက်ပြထားပါတယ်။ဒီအတော့တွင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ရိုဟင်ဂျာကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေပေါ်လုံခြုံရေးတပ်တွေဘက်ကနှင်းပန်းနှိပ်စက်မှုတွေတပ်ဖြတ်မှုတွေစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာတစ်စောင်လည်းပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အဲ့ဒီအစီရင်ခံစာမှာပါတဲ့ဆွဆွဲချက်တွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ကတဆင့်စစ်ဆေးနေကြောင်းနဲ့ကျူးလွန်ကြောင်းတွေ့ရှိပါကအရေးယူမှာဖြစ်တယ်လို့ကုလသမဂ္ဂကိုတုံ့ပြန်ပြောဆိုထားပါတယ်ရှင်။